ပြီးခဲ့တဲ့စက်တင်ဘာ27ရက်နေ့ကနေပြည်တော်ပုဗ္ဗတိရီမျိုးနယ်ပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခြံဝင်းထဲမှာအမျိုးသားလုံခြုံရေးကိုချင်းချောက်လာပြီးရခိုင်ပြည်နယ်အရေးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲတစ်ခုကျင်းပပြုလုပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအလားတူဆွေးနွေးပွဲမျိုးကိုတမတော်နဲ့ပြည်ခိုင်မျိုးပါတီကကမကထလုပ်ပြီး၄ချိန်လောက်ကျင်းပပြီးပါပြီ။ထူးခြားတာကတော့အဲ့ဒီနေ့ကဟောပြောသူတွေထဲမှာသမရဦးသိန်းစင်အစိုးရလက်ထက်ကာကွယ်ရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းသားဒုဗိုလ်ချုပ်ကြီးဝေလွင်နဲ့နိုင်ငံရေးဝန်ကြီးဟောင်းဦးဝနမောင်လင်တို့ပါဝင်ပြီးသူတို့ပြောတဲ့အထဲမှာလက်ရှိရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆွတ်ဆွဲနေတာတွေဟာနောက်တစ်ချိန်နိုင်ငံတကာစစ်ခုံရုံးမှာဆွဲချက်တင်နိုင်အောင်မြန်မာနိုင်ငံကိုနိုင်ငံတကာတပ်တွေအတားအဆီးမရှိဝင်နိုင်အောင်ဖန်တီးတဲ့ထောင်ချောက်ဖြစ်တယ်ဆိုတဲ့အထိပြောဆိုခဲ့ကြပါတယ်သူတို့ဘာတွေပြောဆိုခဲ့ကြသလဲလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဟာသူတို့ပြောသလိုအချုပ်ချာအာဏာထိပါခံရသည့်အထိဖြစ်လာနိုင်မလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်
ဒုဗိုလ်ချုပ်ကြီးဟောင်းဝေလွင်ကရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကို1998ခုနှစ်ကဥရောပတိုက်ကိုဆိုဗိုမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်တွေနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ခရစ်ယာန်အများစုနေထိုင်တဲ့ကိုဆိုဗိုပြည်နယ်တဲ့အိမ်နီးစစ်နိုင်ငံတွေကမွတ်စလင်တွေအတင်းဝင်ရောက်သွေးနှောတားဖောက်ခံခဲ့ရပြီးမွတ်စလင်တွေလက်ထဲရောက်ခဲ့တဲ့နောက်ပိုင်းပဋိပက္ခအရှိန်မြင့်လာတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခွင့်ပြုချက်မရဘဲနေတိုးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအချုပ်အခြာအာဏာဆုံးရှုံးသွားရတယ်လို့ဆိုပါတယ်။ဒါအပြင်လက်ရှိအချိန်ဖိလစ်ပိုင်နိုင်ငံမာရဝီမြို့ကိုအစိုးရအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့လက်ရှိအချိန်ထိအစိုးရတပ်တွေကပြန်တိုက်နေရတဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်လေဖုံးတော်ကြီးတွေဟာလုံခြုံရေးအဆောင်တွေလိုက်ပါပြီးမှစွန့်ခံထွက်ကြရတယ်လို့ကျောင်းတွေမှာလည်းလုံခြုံရေးချပြီးမှစာတင်နေရတဲ့အကြောင်းအခုရခိုင်ပြည်နယ်မြောက်ပိုင်းဟာအဲ့ဒီအခြေအနေမျိုးဖြစ်လာနေပြီလို့သူကပြောပါတယ်နိုင်ငံတိုင်းဝန်ကြီးဦးဝနမောင်လင်ကတော့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာပိုင်ဆိုင်မှုပိုင်းနဲ့နယ်မြေတည်တဲ့ခိုင်မြဲရေးကိုလုံးဝအထိပါမခံနိုင်တဲ့အကြောင်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုကုလသမဂ္ဂမျက်နှာစာမှာသုံးစွဲနေတာကိုလုံးဝလက်သင့်မခံတဲ့အကြောင်းအဲ့ဒီဒေသမှာ1982နိုင်ငံသားဥပဒေအတိုင်းအတိအကျဆောင်ရွက်ရမှာဖြစ်ကြောင်း ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလက်မခံတဲ့အကြောင်းအကြမ်းဖက်တိုက်ဖြတ်ရေးနဲ့လူခွင့်ရေးဆက်ဆက်တာကိုလက်မခံတဲ့အကြောင်းဘင်္ဂါလီပြည်ထနာကိုဘာသာရေးဖိနှိပ်ခွဲခြားမှုအဖြစ်ပုံဖော်တာကိုလက်မခံတဲ့အကြောင်းစသဖြင့်ပြောဆိုသွားခဲ့ပါတယ်
။တကယ်လို့သူတို့နှစ်ယောက်ပြောနေတဲ့ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ပြိုးပါတီသာမကပြည်ရင်းပြည်ပဘယ်သူမှထောက်ခံတာမဟုတ်ပါဘူး။အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါ။ဒါရင်မကအိန္ဒိယ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSA အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်သလိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSA အဖွဲ့ကိုနှိမ်နင်းမှုသူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။လက်ရှိပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာကပြောနေကြတာဟာ ARSA အကြမ်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကတိုက်ခိုက်ချေမှုန်းတဲ့ကိစ္စမဟုတ်ပါဘူး။ARSA အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့အစည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအဆက်လုပြီးဘင်္ဂလားဒေ့ရှ်ဘက်စိမ်းနဲ့ချီထွက်ပြေးသွားတဲ့ကိစ္စ၊သူတို့နေအိမ်တွေမိရှို့ဖျက်ဆီးခံရတဲ့ကိစ္စ၊လူခွင့်ရေးမရဘဲဖိနှိပ်ခံရတဲ့ကိစ္စစတာတွေပဲဖြစ်ပါတယ်။ဒီကိစ္စကိုအကောင်းဆုံးဖြေရှင်းပေးဖို့ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးစစ်ဗိုလ်ချုပ်ဟောင်းတွေနဲ့မြမတက်မတော်ခေါင်းဆောင်တွေအတွက်တိတ်မဝေးလှသေးတဲ့သမိုင်းသင်ကန်းစာပူပူနွေးနွေးကြီးရှိပါသေးတယ်။အဲ့ဒါကတော့အရင်ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဖန်တီးခဲ့တဲ့တရုတ်ဘက်မှာအရေးခင်းဖြစ်ပါတယ်။1969ဂျွန်လမှာတရုတ်ဘက်မှာအရေးခင်းဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်တန်ယုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါ့တရုတ်လူမျိုးအတော်များများမြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံတွင်းခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအလွန်စိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုးလုံနေတဲ့ကချင်စစ်ဘုံနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနစ်ပါတီဘကပအလံအောက်မှစူးစီးပေးပြီးတရုတ်ဗော်လန်တီယာတပ်ဖွဲ့တွေက1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာရှမ်းပြည်နယ်ကိုလက်နက်လူအင်အားအလုံးအရင်းနဲ့ဝင်ရောက်တိုက်ခိုက်ပါတော့တယ်။ပြောရရင်အဲ့လိုအခြေအနေမျိုးဟာအချုပ်ချာအာဏာထိပါခံရတာဆုံးရှုံးတာဆိုတဲ့အခြေအနေမျိုးပါဒီကနေ့ဝတ်တပ်ဖွဲ့တွေစိုးမိုးထားတဲ့နေမျိုးကိုကြည့်ရင်အချုပ်ချာအာဏာအမှန်လက္ခဏာလုံးဝမရှိတာတွေ့မြင်ရမှာပါတကယ်တော့အဲ့လိုအချုပ်ချာအာဏာဆုံးရှုံးတဲ့အထိဖြစ်ရတာဟာ ဆရာနာရှင်တယောက်ရဲ့အမျော်မြင်မဲ့မှုအမျိုးသားရေးဆိုပြီးအစွန်းရောက်မှုတွေကြောင့်ဖြစ်တယ်ဆိုတာသင်ခန်းစာယူနိုင်ပါတယ်။လက်ရှိရခိုင်ပြည်နယ်ကမွတ်စလင်တွေပြည်ထနာမှာလည်းအလားတူပါပဲ။အရင်ဆရာနာရှင်တွေအမျော်မြင်နေခဲ့လို့အရင်အချင်းမဲ့ခဲ့လို့နှစ်ပေါင်း90ကျော်တိုက်အောင်ပြေလည်အောင်မဖြေရှင်းနိုင်ခဲ့ပါဘူး။မဖြေရှင်းနိုင်ရုံမက2012ခုနှစ်မှာတခါ2016ခုနှစ်မှာလက်ရှိ2019ခုနှစ်ဩဂုတ်လမှာပြဿနာမီးပွားကြီးတွေထပ်ခါပေါ်ပေါက်လာတာဖြစ်ပါတယ်။ဒါတွေကိုအမျိုးသားရေးပြဿနာတကဘာလုံးကအမှားငါတို့ကအမှန်ဆိုပြီးပြောနေလို့လည်းမပြေလည်ပါဘူး
။ဒါကြောင့်ရခိုင်ပြည်နယ်ကပြိပခပြဿနာတွေနဲ့ပတ်သက်ရင်တမတော်ပြည်ခံပြုတ်ပါတီနဲ့ဒုံသန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ပါအမျိုးမြင်ရှိရှိအချုပ်ချာအာဏာမထိပါအောင်တိုင်းပြည်အကျိုးရှိအောင်နိုင်ငံတကာသာဝန်ကလည်းလက်ခံအောင်ပူးပေါင်းဖြေရှင်းသင့်ပါတယ်။အယက်သားတွေကိုထိခိုက်မှုအနည်းဆုံးဖြစ်စေတဲ့နည်းနဲ့အကြမ်းဖက်သမားတွေကိုပြက်ပြက်သားသားချိန်မုံပေးဖို့လိုပါတယ်။ဒီလိုအကူအညီပေးခြင်းသီသာလျှင်ရခိုင်ပြည်နယ်ကိုကိုဆိုဘိုလိုဖိလစ်ပိုင်ကမာလာဝီလိုထိုင်းနိုင်ငံတောင်ပိုင်းလိုအချုပ်ချာအာဏာထိပါခံရတဲ့အဖြစ်မျိုးမရောက်အောင်တားဆီးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။